ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့ပဋိပက္ခရေးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ပြီးတော့ရခိုင်ပြည်နယ်ထဲမှာပဋိပက္ခရေးတားဆီးနိုင်မှုဖွဲ့စည်းထားတဲ့အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။မနေ့ဖြန်မှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းကိုသွားမယ်လို့ UN ရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်။အပြည့်စုံကိုတော့ဒုက္ခရေးစင်ကိုစောင့်ကြည့်သတင်းယူနေတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
မစ်ယန်ဟီလီရဲ့စတုဒ္ဒမြောင်နေ့သူ့ရဲ့ခီးစဉ်မှာလူမျိုးရေးဘာသာရေးပြိပကတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တဲကလူမျိုးစုတိုင်းဝိုင်းနှစ်ဖက်ရဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာပါဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးတော့ညနေပိုင်းမှာရခိုင်ပြည်နယ်အတွင်းကပြိပကတွေဖြစ်လာရင်တားဆီးနိုင်မှုဖွဲ့ထားတဲ့အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာ ECC ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ UN ရုံးရဲ့တင်ကြားရေးတာဝန်ခံဦးဝေဝင်းကပြောပါတယ
်ဒီခိုင်အကြံကိုကျွန်တော်တို့သွားတယ်တော်တော်လေးကိုအဲဒီမှာအဲဒီကဒီကမ်ပ်တွေရဲ့ဝင်ကြည့်တယ်ကမ်ပ်ကအဲဒီကโอ้แกมซอฟต์เวอร์นี่ก็ดีเข้าซะมีเลยดิตัวสหาตัวรีฟิลดิบาร์นาวอะไรพี่โหตะเกียงซื้อมุสลิมแกมก็ได้ตัวเลยอ่ะไอ้มาเนี่ยสนาวินดูวินจีเลยไอ้มาเนี่ยซีกันตะคู่ซีอาร์เลยวินจีอะไรพี่โหตัวเราดี ECC เซนตรีนะตัวรีซีเดียมาพี่โหตัวเราตัวเราน่าอีจอแล้วเนี่ยเราအဲ့ဒီခါကြိုးရင်းယူပါရတော်တော်လေးတွေတည်ရင်းနည်းစီးရသေးနေရပါတယ်ဆိုအဲ့ဒါပါပဲဒီနေ့တော့ကျွန်တော်တို့လည်းနေမင်းစီးနေနေတယ
် ECC နဲ့တွဲဆုံခြင်းတုန်းကတော့မစ်ယန်ဟီလီဟာရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့နှစ်ဖက်လူမျိုးစုနှစ်စုအကြားအတူရှင်တွဲနေထိုင်ရင်းနဲ့ပတ်သက်ပြီးတော့ဇောင်းပေးဆွေးနွေးခဲ့တာကိုတွေ့ရတယ်လို့ ECC မှာပါဝင်တဲ့ခေါင်းဆောင်ပိုင်းမြို့မိမြို့ဖဥဒဝင်းက VOA ကိုပြောပါတယ်ရိညာဆိုတာကိုဆွေးရကပါတိမှန်ပြတဲ့အတွက်ကုလသမဂ္ဂကအခုလိုတွန်းအားပေးလာမယ်ဆိုရင်နှစ်ဖက်တိုင်းဝန်ကြားအဆင်ပြေဖို့တိတ်မရှိဘူးလို့ပြန်လည်ဆွေးနွေးခဲ့တဲ့အကြောင်းသူကပြောပါတယ
်ကျွန်တော်ကလုံးဝလက်မခံနိုင်ပါဘူးသမိုင်းမှလည်းမရှိဘူးဆိုတဲ့ရိုဟင်ဂျာဆိုတဲ့ကြီးကိုဒါကလို့ကုလသမဂ္ဂကသုံးဆွဲနေတဲ့ညနော်ကျွန်တော်တင်ပြဖို့ကမလိုဘူးဒါမိချိုးပင်းနေတဲ့သဘောပဲတဲ့တယ်ဒါကတော့ဘန်ဂလီဟာဘန်ဂလီနေတဲ့နိုင်ငံတခြားကကျွန်တော်ကန့်ကွက်စရာမရှိဘူးလူမျိုးတစ်ခုလုံးနိုင်ငံခိုးဝင်လာတဲ့အုပ်စုလုံးကိုပေးရမယ်ဆိုတာကြီးကတော့ကျွန်တော်ကလက်မခံနိုင်ဘူး။နောက်တစ်ခုကဒါရိုဟင်ဂျာတိုင်းရင်းသားပါဆိုပို့ဆုလာတယ်။အဲ့ဒါကြီးကိုဘူးမသိဘာမသိနဲ့ခရတုကဝိုင်းပြီးတော့လုတ်တယ်။နောက်အခု generation တွေလို့သိလာပြန်တော့လေ။ဒီမိုင်းမှာရိုဟင်ဂျာမရှိပါဘူး။ကျွန်တော်ဒီနေမြေဟာခန္ဒီရဲ့နေမြေပါလို့ပြောတာကိုခရလက်ခံနေတော့လေ။ self identification ဆိုတော့ပြောလို့လာတာ။ဆိုတော့ဒါကြီးတွေကလုံးဘန်ဂလီဘက်ကပဲခရတုပြောတာ human right လို့ပြောနေတာ။ကျွန်တော်တို့ကတော့ဘန်ဂလီ right လို့ပဲမြင်တယ်။အဲ့လိုပြောတာပေါ့ဗျာ။
မစ်ယန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်မစတင်ခင်တုန်းကတော့ဒီပကရိုညာရေးလှုပ်ရှားတဲ့အဖွဲ့တွေကရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်တွေအတွက်လူအခွင့်အရေးအပြည့်အဝမရတာတွေကိုထောက်ပြဖို့တောင်းဆိုခဲ့ကြတာပါဗိုလ်တပူးနေကသူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အစစစ်တွေမျိုးမှာပဲဒေသခံရက်ဖက်လူမှုအဖွဲ့အစည်းတချို့ကလေရင်ကွင်းမှာဆန္ဒဖော်ထုတ်တာရိုညာအရေးတစ်ဖက်သက်တောင်းဆိုမှုတွေမလုပ်ဖို့စန့်ကျင်ကန့်ကွက်တာတွေရှိခဲ့ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုရိုင်ကလည်းရိညာအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုဖိအားမပေးဖို့နဲ့မြန်မာအစိုးရကရိညာကိုတတ်မှတ်တာမျိုးမရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့တစ်ဖက်မှာတော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေအတွက်ပြင်းပြတတဖြစ်ဖို့ကအစိုးရမှာအဓိကတာဝန်ရှိတယ်လို့ပြည်ရင်းကမွတ်စလင်ပါတီတစ်ခုဖြစ်တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကအတွင်းရမူဦးကျော်စိုးအောင်ကပြောပါတယ်
။နှစ်ဖက်လူနည်းစုနှစ်ဖက်စလုံးပြင်းပြတတဖြစ်ဖို့ဆိုတာကအဓိကအစိုးရအပေါ်မှာမူတည်တယ်ခင်ဗျာ။အစိုးရအပေါ်မှာမူတည်တဲ့သဘောဆိုတာကကျွန်တော်တို့လွတ်လပ်ရပြီးနောက်ပိုင်းဖက်ဆက်ဖက်လက်လက်ထက်တုန်းကနှစ်ပေါင်း18နှစ်အထိလက်ဖက်နှစ်ဖက်လူ့အဖွဲ့အစည်းရရခိုင်ရောလူမြညာရောအမှတ်တက္ကနာမရှိဘူး82ပွဲမြတ်အလုံးညင်းညင်းညင်းနေကြတယ်ရခိုင်တူးကြီးတော်လကောင်အဖွဲ့ဆက်လိုက်တော်လို့တော်လကောင်ပြုံးကြဘူးဘယ်မှကန့်ကွက်တာမရှိဘူးအတိအကျအစိအပေါ်မှာမူတည်တယ်ဒီနေ့လေကျွန်တော်တို့နိုင်ငံတော်အစိအကအဲ့ဒါကိုတိကျတိုင်ပြမယ်ဆိုရင်ရခိုင်ပြည်သားကိုင်ပြမယ်ဆိုရင်ရုံညာကိစ္စကမြန်မာ့အသက်ဖြစ်သွားမယ်လို့ကျွန်တော်ညင်ပါတယ
်မြစ်ချိုင်းလီနေနဲ့သူရဲ့မြန်မာနိုင်ငံကြီးစဉ်တဲမှာနိုင်ငံရေးအကျဉ်းသားတွေအကျဉ်းသားရေးလှုပ်ရှားတဲ့သူတွေအရက်ဖက်လူမှုအဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြမအရေးလိလာခဲ့တဲ့တချို့နဲ့တွဲဆုံခဲ့တာပါရခိုင်ပြည်နယ်ကိုဗိုလ်တပူးနေကရောက်ရှိခဲ့ပြီးတော့ကြာသာပတိနေနဲ့တောက်ချံတွေမှာလူခွင့်ရေးအခြေအနေတွေကိုလည်းလိလာခဲ့ပါတယ်ဒီကနေ့စနေနေ့မှာတော့စစ်တွေမျိုးကနေရန်ကုန်မျိုးကိုပြန်လာခဲ့ပြီးတော့စစ်တွေလည်းရင်ကွင်းမှာရခိုင်လူလူတို့ကကန့်ကွက်ဆန္ဒထုတ်ဖော်ခဲ့တာကိုလည်းကြုံတွေ့ခဲ့ရပါတယ်။မစ်ယန်ဟီလီရဲ့ဒုတိယမြောက်ခီးစဉ်အနေနဲ့ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိမြန်မာနိုင်ငံမှာနေထိုင်မှာဖြစ်ပြီးတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေပြီးတော့ပြည်တွင်းကလက်တလောဖြစ်နေတဲ့လူခွင့်ရေးအခြေအနေတွေကိုလေ့လာခဲ့တဲ့မှာလည်းဖြစ်ပါတယ်။အခုဒီခီးစဉ်ကတွေ့ရှိချက်တွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစီအခံစာတင်သွင်းဖို့ရှိပါတယ်ခင်ဗျ။